ဟုတ်ကလား ấy đi ở trong ấy à rồi hả giúp hành đà nghệ phát khỏe lưu thì tình là má xin lên phổ phía thả ra nó ấy rồi ấy đi mà ở khe đó bố vô lên tìm bì rồi nó ở khe đó bố nè xin lên cô thả ra nè xe ấy ở trong lên tìm bì rồi ở dì đó bố nè xin lên cô thả ra xin lên mưu ở trong lên tìm bì rồi đi vào bà rồi ဘယ်အဖြစ်နဲ့အငွေ့အဖြစ်နဲ့နေတဲ့ကုဋ္ဌာတာ၆မျိုးကိုလည်းသင်ပေးတယ်။ပြီးတော့အပူအဖြစ်နဲ့ရှိနေတဲ့ကုဋ္ဌာတာ၄မျိုးကိုလည်းသင်ပေးတယ်။အဲ့တော့အာလုံးကုဋ္ဌာတာပေါင်း၄၀နဲ့2ပါ။နော်။အဲ့ဒီလိုကုဋ္ဌာတာများကိုဝေချံစိတ်ဖြာ၍သင်ကြားပေးပြီးတဲ့အခါကျတော့မှနောက်တစ်ဆင့်တက်ပြီးတော့သင်ပေးတာကအဲ့ဒီအခဲသဘောနဲ့တည်ရှိနေသောရုပ်တို့ဤသဘာဝနော်အကြီးသဘောနဲ့တည်ရှိနေသောရုပ်တို့ဤသဘာဝပြီးတော့ပါတယ်နော်လေအဖြစ်နဲ့ရှိနေသောရုပ်တို့ဤသဘာဝပြီးတော့ပါတယ်နော်အပူအဖြစ်နဲ့ရှိနေသောရုပ်တို့ဤသဘာဝနော်အဲ့ဒါဟာကျွန်တော်တို့မဟာဘုတ်လေးပါမဟာဘုရားသာပါတယ်မဟာဘုဒ္ဓမဟာဘုဒ္ဓကိုမြတ်မအသံတွင်းနဲ့မဟာဘုရားပါအဲ့ဒါကိုယွနေကြကြားဘူးနေကြစကားလုံးကြီးကပထုရဘောတိသောဝါရောနော်ဒီလိုသင်ပါတယ်အဲ့ဒီမှာသုဘုံလေးကိုလည်းပြန်ကြည့်ယွနေကြကပထုရဘောတိသောဝါရောအမှန်ဖြစ်တင်တာကပထုရဘောဝါရောတိသောဟုတ်ကဲ့လားနောက်ဆုံးပိတ်မှာပါလာရပါတော့ဒီတော့လာရနော်အဲ့ဒီတော့ဒီသဘောတဘာဝတွေကိုလည်းပဲထပ်ပြီးတော့ဒေသနာမှာရှင်းပြတယ်ဖြတ်ကြည့်လေးပါကိုခွဲကြံစိတ်ချ၍လိလာခြင်းတရားဘာလို့ခွဲကြံစိတ်ချတာလဲဖြတ်ကြည့်လေးပါကိုခွဲကြံစိတ်ချ၍လိလာတော်တရားအဲ့ဒါကိုပါဠိရောခေါ်တော့တကြီးလေးပါလို့စတုဓာတုခေါ်တယ်။ခွဲကြံစိတ်ပြတာကိုဝဝဌာနစတုဓာတုတကြီးလေးပါဝဝဌာနတိုင်းချ၍လိလာခြင်းဟုတ်ကဲ့လားအဲ့ဒါစတုဓာတုဝဝဌာနနော်တကြီးလေးပါကိုတိုင်းချ၍လိလာခြင်းအဲ့ဒါဘယ်ရလို့ယုတ်တ်ဘယ်မှာရှိတဲ့ဓာတ်ကြီးလေးပါလို့ယုတ်တ်မှာရှိတဲ့ဓာတ်ကြီးလေးပါနော်စတုဓာတုဝဝဌာနနော်အဲ့တော့အဲ့ဒီဓာတ်ကြီးလေးပါအခုပြောလိုက်တဲ့ဟာဘဒူကြီးအာဘောဝါယောတိသောမြတ်မလူတကယ်တိချာချာသိအောင်ပြန်ရင်ခုနကပြောတဲ့သဘောပဲပါတယ်လို့အခဲသဘောနှင့်ရှိသောယုတ်တရားအကြီးသဘောနှင့်ရှိသောယုတ်တရားပြီးရပါတယ်နော်အငွေ့သဘောနှင့်ရှိသောယုတ်တရားပြီးရပါတယ်အပူသဘောနှင့်ရှိသောယုတ်တရားအဲ့ဒီယုတ်တရားတွေစုပေါင်းဖွဲ့စည်းထားတာဟုတ်ကဲ့အဲ့ဒီတရား၄ပါးပါလို့ကြတော့စုပေါင်းဖွဲ့စည်းထားတာစုပေါင်းဖွဲ့စည်းထားတာကိုပါဠိလိုပဲလို့ခေါ်လို့ခန္ဓာနော်ယုတ်တရားတွေကိုပါဠိလိုပဲလို့ခေါ်တော့ရူပအဲဒီရူပဆိုတဲ့အခဲသဘောအကြီးသဘောစုပေါင်းဖွဲ့စည်းထားတဲ့အာရုံလို့ခေါ်တယ်ရူပခန္ဓာနော်ယုတ်အဖွဲ့အစည်းယုတ်ဖွဲ့စည်းရဲ့မှာအခြေခံအာဖြင့်၄မျိုးခွဲ၍လိလာပါဒီလိုပြောတာနော်အခြေခံအားဖြင့်၄မျိုးခွဲ၍လိလာပါဟုတ်ပြီကဲအဲ့ဒီရူပခန္ဓာမှာဒီသတိလေးပါးကိုခွဲခြံသိချ၍လိလာတဲ့ဤကိုပါခေါ်လို့စတုဓာတုဝဝဌာနကမ္မထံနော်ကမ္မထံဆိုတာပွားများရတာအဲ့ဒီမှာအဲ့ဒီယုတ်တရားတို့နဲ့ပတ်သက်လို့အခုပြောတဲ့ပါတယ်နော်အခဲပြီးတော့ပါတယ်နော်အကြီးပြီးတော့အငွေပြီးတော့ပါတယ်နော်အပူအဲ့ဒီ၄မျိုးနှင့်စုပေါင်းတည်ဆောက်ထားတော့ ยุคขันธ์อ่ะเนาะไอ้นี่มาเนี่ยที่อเคเนี่ยปัดแต่ลูกขณะกูเริ่มมาอมิวบ้อง20บาทถูกกะล่ะไอ้นี่เทมาอดิกอาภิอายุอภเวสีปัดบาทอายุอภเวสีอธิกเนาะไอ้นี่อายุสู่ดออายุที่ปาเลยเนาะအကဲနှင့်တိဆောက်ထားသောပစ္စည်းအယူဟာအကဲနှင့်တိဆောက်ထားသောပစ္စည်းအဲ့ဒီသဘောမှာအယူသည်အကဲအဖြစ်နှင့်တည်ရှိနေသောခန္ဓာကိုယ်ရေကကုဋ္ဌာပတခုနော်အဲ့ဒီကုဋ္ဌာပမှာအကဲဖြစ်ခြင်းကြောင့်အကဲဤခုံကြီးအခဲမှာပါရှိလို့ဂုံသတ္တိဂုံကြီးရှိတယ်အဲ့ဒီဂုံကြီးကပါတယ်တော့အခဲမှာမာတော်စွာအမာတော်သဘောရှိတယ်အခဲမှာပါရှိတယ်မာတော်သဘောအဲ့ဒီမာတဲ့သဘောဟာမာရာပဲသဘောထားလို့မပြီးဘူးခန္ဓာကိုယ်အတွက်အယူဤမာဂျင်းဒီပါအတုံးကြခန္ဓာကိုယ်ထဲမှာရှိတဲ့အယိုးကမမဘူးလားမာရာဟာပါအတုံးကြသူမမာပဲနဲ့အယိုးကပြော့နေရင်အိတ်နေရာကမထနိုင်ဘူးမထိုင်နိုင်ဘူးမတက်မညံ့နိုင်ဘူးလမ်းမလျှောက်နိုင်ဘူးဟုတ်ကဲ့လားအဲ့ဒီလိုလုံးနိုင်အောင်အယူအဖွဲ့အစည်းကခန္ဓာကိုယ်ဤဝန်ကိုမာခြင်းသဘောနှင့်အထောက်အပံ့ပြုသည်ဟုတ်ကဲ့လားဒီဟာကိုဉာဏ်ကရောက်အောင်စဉ်းစားရဟုတ်ကဲ့လားဒါဘာကိုစဉ်းစားခိုင်းတာရောမာခြင်းသဘောဤသဘာဝတရားသည်ယူပက်ခန္ဓာအတွေ့အထောက်အကူပြုသည်ဒါကိုဉာဏ်ရောက်အောင်စဉ်းစားဖို့စေတနာကသင်ပေးတာမမာရင်အယိုးကမမာရင်အိယာကသာနိုင်ထိုင်ရဲ့ထိုင်နိုင်ဘူးရက်လဲရက်နိုင်လမ်းလဲမလျှောက်နိုင်ဘူးအဲဒီလိုကိစ္စရင်လျောင်းထိုင်ရက်သွား၄ပါးအရိယာခေါ်တဲ့အရိယာ၄ပါးအရိယာဘုတ်၄ပါးကိုဆောင်ရွက်နိုင်ခြင်းသည်အယူဤမာခြင်းသဘောကြောင့်ဆောင်ရွက်နိုင်သည်ဟုတ်ကဲ့လားအဲ့ဒါဟာဘာပေးနေတာမာခြင်းသဘောနှင့်မိမိဤခန္ဓာကိုယ်မိမိသွားလာလှုပ်ရှားနိုင်ခြင်းဆက်သွဲနေတယ်မာခြင်းသဘောကြီးအထောက်အပံ့ပြုတယ်လို့ဉာဏ်ကရောက်အောင်စင်သာတဲ့စင်ကျင်တတ်ဖို့ဒေသနာကသင်ပေးတာဟုတ်ပါလားမာရာဟာအလကားမဟုတ်ဘူးမမာရင်အလုတ်မဖြစ်ဘူးအပြော့တဲ့ယောဂဖြစ်နေရင်မရဘူးဟုတ်ကဲ့လားအယူကိုယ်တိုင်ကဘာဖြစ်ရမှာလို့မာရမယ်မာရဲဆိုတာဘာဖြစ်သူခန္ဓာကိုယ်အတွက်အရေးပါအရာရောက်သောလက္ခဏာတစ်ပါးဟုတ်ပါလားအဲ့ဒါပဲမှရှိရတော့အယိုးမှရှိတာဟုတ်ကဲ့လားအဲ့ဒီအယိုးဟာမာတော့ပစ္စည်းအဖြစ်နဲ့တည်ရှိတယ်လို့သူဟာအခဲသဘောလေဟုတ်ကဲ့ဟုတ်ကဲ့လားအဲ့ဒီအခဲသဘောရှိသမျှပစ္စည်းတွေကိုပြန်ကြည့်လိုက်တော့အယိုးတည်းမကဘူးပါရှိရောအတားရှိအတားတွေလည်းပဲပါတယ်တော့အခဲပဲဟုတ်ကဲ့လားသောသောအသားများသည်အခဲဖြစ်သောညာလည်းပဲအယိုးကဲ့သို့မမာဘူးဟုတ်ကဲ့လားအဲ့ဒီတော့အဲ့ဒီခါကပါတယ်ပြော့သောပြော့ပြောင်းသောအခဲအယိုးကပါတယ်မာသောအခဲအဲ့ဒီသဘာဝတရားတွေနော်အယိုးကမာတဲ့နီးငယ်အထောက်အပံ့ပြုသလိုအသားရပါလေတော့ပြော့ပြောင်းတဲ့အခဲအဖြစ်နဲ့အထောက်အပံ့ပြုတယ်ဟုတ်ကဲ့အယိုးပေါင်းအလုံး206ခုရှိ အဲ့ဒီနေရာ၆ခုတော့အယိုးတွေအပေါ်မှာအသားခေါ်တဲ့ကျွတ်သားတွေဖုံးအုပ်ထားတယ်။အဲ့ဒီကျွတ်သားပေါင်း600ရှိတယ်။အဲ့ဒီ600တော့ကျွတ်သားများကဒီနေရာ၆ခုတော့အယိုးအသေးလေးကစပြီးတော့အကြီးကြီးထိသူတို့ကဘာလုပ်ပေးထားတာလဲ။ဖုံးအုပ်ပေးထားတယ်။အယိုးဒီဒီပုံစံအတိုင်းဟုတ်ကဲ့လား။အယိုးစုကိုမြင်မှုတဲ့ပုံစံအတိုင်းအတွင်းခန္ဓာကိုယ်မှာပုံကြအောင်နေနိုင်ဖို့အသားများကထိန်းချုပ်ပေးတာအယိုးပုံကြတာဘယ်သူကထိန်းချုပ်ပေးလို့အသားတွေကထိန်းချုပ်ပေးလို့အဲဒီလိုတစ်ခုနဲ့တစ်ခုအခဲသဘောချင်းတူပေမဲ့လို့အလုပ်ချင်းမတူဘူးပျော်ပြောင်းတဲ့အခဲအတမျိုးမာတဲ့အခဲအတမျိုးဟုတ်ပြီနော်ဒီလိုပဲအခြားအခြားကုဋ္ဌာတာတွေရှိတယ်မိမိတို့ရင်ကောင်းထဲမှာအဆုတ်ရှိတဲ့နှလုံးရှိတယ်ဟုတ်လားသူတို့လည်းပဲအခဲပဲသို့တော့သူတို့ပျော်ပျော်ပြောင်းပြောင်းနဲ့အလုပ်လုပ်ပါတယ်သို့တူဝမ်းပိုက်ခဲမှာပါရှိတယ်အပဲရှိတယ်ပိုင်ရှိတယ်ဘူးသိမ့်ရှိတယ်ဘူးမရှိတယ်ကြောက်ကတ်ရှိတယ်သူတို့လည်းအခဲသဘောကြီးသောသောသူတို့ပဲလို့သဘောရှိလို့ပြောပြအောင်နေ။ဒါကြောင့်မို့လို့သူတို့အလုပ်တွေကိုသူတို့လုပ်နိုင်တာ။ဟုတ်ကဲ့လား။အဲတော့မားတဲ့သဘောကမားတဲ့သဘောအလိုက်အထောက်ကူပြုသလိုပြောပြအောင်သောသဘောကပြောပြအောင်သောသဘောနှင့်ခန္ဓာကိုယ်ကိုအထောက်အကူပြုနေတယ်ဆိုတာကိုမိမိတို့ဤဉာဏ်ကစဉ်းစားနိုင်စဉ်းကျင်နိုင်ဖို့အတွက်ဒီသမဒေသနာကရှင်းပြဟုတ်ကဲ့လားအဲ့ဒါဟာဘာကိုလေ့လာတာလဲသဘာဝကိုလေ့လာခြင်းဘာသဘာဝကိုလေ့လာတာယုတ်ခန္ဓာဤသဘာဝကိုလေ့လာခြင်းယုတ်ခန္ဓာဤသဘာဝကိုလေ့လာတဲ့အခါကျတော့ကုဋ္ဌတာ42မျိုးဖွဲ့ကြည့်တယ်ပြီးတော့အဲ့ဒီကုဋ္ဌတာ42မျိုးလုံးကိုပေါင်းစုပြီးတော့ကြည့်လိုက်တဲ့အခါကျတော့အခဲအဖြစ်နဲ့ရှိနေတာကိုမြင်တယ်အကြီးအဖြစ်နဲ့ရှိနေတာကိုမြင်နေလေအဖြစ်သို့မဟုတ်အငွေ့အဖြစ်နဲ့ရှိနေတာကိုမြင်နေပြီးတော့ပါတယ်အပူအဖြစ်နဲ့ရှိနေတာကိုမြင်နေအဲဒီတော့အခုအခဲဆိုသောသဘောဒီအကြံဉာဏ်အဖြစ်ဤခန္ဓာကိုယ်ကိုထောက်ပံ့နေရမှာမာသောသဘောနှင့်ထောက်ပံ့ဒီကအယိုးထို့အတူပါတယ်နော်ပျော်ပြောင်းသောသဘောနှင့်ထောက်ပံ့နေတာကအသာတွေဟုတ်ပါလားအသေးအဆုပ်တွေအဲ့ဒီနောက်တစ်ခုပြောင်းလိုက်ရင်အကြီးတော်ဟုတ်ကဲ့လားခန္ဓာကိုယ်ထဲမှာအကြီးအဖြစ်နဲ့ရှိနေတာတွေများစွာနော်အကြီးပေါင်း12မျိုးအကြီးတော်နဲ့ရှိနေတော့အရာ12မျိုးဟုတ်ကဲ့လားအဲ့ဒီမှာအဓိကအဖြစ်သွေးဆိုတာဟာအကြီးအဖြစ်နဲ့ရှိနေတာအဲဒီသဘောမှာအကြီးအဖြစ်နဲ့ရှိနေတော့အရာများတွင်ဘာစွမ်းအားရှိရစိတ်ဝါဒတော်သဘောစိတ်ဝင်တော်သဘောစိတ်ထွက်တော်သဘောဒါဟာဘုရားရဲ့အစွမ်းနေရောအကြီးတို့ဤအစွမ်းနေဟုတ်ကဲ့လားအကြီးဆိုတော့ဓာတ်တွေဟာဘာလို့ဓာတ်တော်စိတ်ဝါဒတဲ့ပြီးတော့ဘာလို့ဓာတ်တော်စိတ်ဝင်တတ်တယ်စိတ်ထွက်တတ်တယ်အဲဒီစွမ်းအားဒီအကြီးတော်မှာရှိတယ်ခန္ဓာကိုယ်ထဲမှာရှိတဲ့အကြီးတွေဟာလည်းပဲဒီတော်တွေနဲ့အထောက်အကူပြုနေတယ်ဟုတ်ပါလားဘယ်လိုပြုနေတာရောအခုအကြီးအကြီးဆုံးသိကြတဲ့ပါတယ်သွေးသွေးဟာခန္ဓာကိုယ်ရဲ့ငြိမ်ငြိမ်နေလို့မရဘူးအများအားဖြင့်လုပ်နေရတာစီနေရတယ်ဟုတ်ကဲ့လားသွေးကြောများတယ်မှာသွေးတွေကဘာလို့ရတော့အမြဲတမ်းစီနေရတယ်မစီလို့မရဘူးစီနိုင်တာဘာဖြစ်လို့စီနိုင်တာတော့အကြီးသဘောမှုဟုတ်ကဲ့လားစီတယ်ဆိုတာဘာကြောင့်စီတာလဲအကြီးသဘောမှုအကြီးမဟုတ်ရင်မစီဘူးဟုတ်ပါလားအဲ့ဒီအစီနိုင်တဲ့သဘောစိတ်ဝင်တော်သဘောသိမ့်ဖက်တဲ့သဘောဟာအကြီးမှရှိတယ်။အဲဒီအကြီးမှရှိတော့ဖိတတ်တဲ့သဘောသိမ့်ဝင်တော်သဘောသိမ့်ဖက်တော်သဘောတို့ဒီဤယူပဲခန္ဓာအတွေ့အလွန် အရေးကြီးသောနေရာကထောက်ပံ့နေတယ်။အဲ့တော့အကြောင်းအရာကပါလဲ။ကိုယ်ကြီးစဉ်ဆက်မပြတ်ပါလို့နေရတာနော်။ရှိနေရမရှိရင်မရဘူး။ဟုတ်ကဲ့။ဘာဖြစ်လို့ရှိရတော့အရေးဖြစ်လို့ရှိရနော်။အဲ့ဒီအရေးဖြစ်ခြင်းကြောင့်ရှိနေတဲ့သဘောဒီပင်ဒီခန္ဓာကိုယ်အတွက်အရေးအကြီးဆုံးအထောက်အကူပြုသည့်ဓမ္မသဘောဝ။အဲ့တော့အခုလေ့လာနေရတယ်ဟာဘာလေ့လာနေရတော့ဓမ္မသဘောဝဓမ္မသဘောဝဓမ္မသဘောဝနဲ့ညွတ်နေပြီမယ်လို့ဓမ္မသဘောဝကိုဆုတ်ဆုတ်ကြိုင်ကြိုင်ညံ့နှင့်ရှင်၍ရှင်ကျင်တတ်ဖို့အကြောင်းအရာများသည့်အခုပြောတဲ့အချက်တွေဟုတ်ကဲ့လားအရေးဆိုရင်ဘာသဘောရှိလဲစိတ်တဲ့သဘောစိတ်ဝင်တဲ့သဘောစိတ်ပဲတဲ့သဘောအဲ့ဒီသဘောဒီပင်ဒီရင်ဒီခန္ဓာကိုယ်အထောက်အကူပြုနေတယ်ဟုတ်ပါလားအဲ့တော့အဲ့ဒီမှာအဓိကအဖြစ်သင်မြင်လိုက်ရင်သူေးမြာခန္ဓာကိုယ်ရဲ့မှာသူေးဟာခန္ဓာကိုယ်တစ်ခုလုံးပြန့်နှံ့နေရဲ့ပမာဏအဖြစ် 5 လီတာခေါ်ရဲ့အခုတောက်တဲ့တောက်ကြီးပလင်း9ပလင်းလောက်ညခန္ဓာကိုယ်တစ်ခုလုံးမှာသူေးကြီးကပြန့်နှံ့ဘယ်နည်းနဲ့ပြန့်နှံ့နေရလဲသူကြောများတျောက်စင်ဆက်မပြမယမနာစီတော်သဘောနှင့်ပြန့်နှံ့နေအဲ့ဒီသဘောဟာဘာတဘာဝလဲအရည်ဤတဘာဝအဲ့ဒီအရည်တဘာဝစီတတ်တဲ့သဘောဒီခန္ဓာကိုယ်အတွက်ပါရှင်တို့လို့အချက်ဒီလိုမှမသိရင်သွေးများကမသိရင်ခန္ဓာကိုယ်မရှင်းနိုင်ဘူးအသက်မရှင်းနိုင်ဘူးဟုတ်ပါလားအဲ့ဒီစီးတဲ့သဘောဟာရက်တယ်လို့မရှိဘူးနားတယ်လို့လည်းမရှိဘူးအမြဲတမ်းတွေးတွေကမလုပ်နေရတော့စီးနေရတွေးလို့ကြောကစီးသွားပြီးတော့ခန္ဓာကိုယ်အရရက်ကိုတွေးများရောက်ပြီးတော့အခါတွေးပြန်ကြောများကတစ်ခါပြန်ပြီးတော့မိမိတို့လာရဖြစ်တဲ့နှလုံးထဲကိုပြန်ပြီးတော့ဝင်ရဗရမဘေးကထွက်လာတာနှလုံးကနေပြီးတော့သွေးများသွေးလွတ်ကျော်တစ်လျှောက်ပြန်နှံပြီးတော့ဖြီးသွားတယ်ခန္ဓာကိုယ်အရရရရောက်ပြီးတဲ့အခါအဲ့ဒီကသွေးပြန်ကြောများကပြန်ပြီးတော့နှလုံးကိုရောက်အောင်ဖြီးလာရပြန်တယ်ဒီလိုစဉ်ဆက်မပြမယမနာစီနေခြင်းကြောင့်ဒီယူဘက်ခန္ဓာရှင်တာဟုတ်ပါလားအဲ့ဒါဟာဘာလို့နှလုံးသွင်းဖို့လို့အယီဤဓမ္မသဘာဝဟုတ်ကဲ့လားအယီဤဓမ္မသဘာဝကိုသိမှခန္ဓာကိုယ်ကိုဘယ်ပုံပဲနည်းအယီဓာတ်နဲ့ထောက်ပံ့နေတာဆိုတာကိုဉာဏ်ကသင်ကျင်တတ်မယ်စဉ်းစားတတ်မယ်အရေးကြီးတာကပါတယ်ဓမ္မသဘာဝကိုစဉ်းစားမဲ့ပုဂ္ဂိုလ်ဟာထိုသဘာဝတရားတို့ဤအခြေခံကိုသင်ကြားထားရမယ်သင်ကြားထားတဲ့ပညာကိုအခြေခံပြီးတော့မှဉာဏ်ကိုသုံး၍စဉ်းစားရတယ်အဲ့တော့အခုဉာဏ်ကိုသုံး၍စဉ်းစားနိုင်အောင်သဘာဝတရားတို့ကိုရှင်းပြအခဲသဘာဝသည်ယူဘက်ခန္ဓာကိုအထောက်အကူပြုပုံပြုနည်းအရည်သဘာဝသည်ယူဘက်ခန္ဓာကိုအထောက်အကူပြုပုံပြုနည်းသိဖို့နားလည်ဖို့လိုပါတယ်နော်အဲ့ဒါရဲ့အားလုံးပါဠိလေးလာနေကြတော့ဓမ္မသဘာဝပါဠိဓမ္မသဘာဝလို့ယုတ်ဓမ္မသဘာဝအဲဒီယုတ်ဓမ္မသဘာဝမှာအခုအခဲသဘောကိုအခြေခံအဖြစ်နှလုံးသွင်းတတ်အရည်သဘောကိုလည်းပဲအခြေခံအဖြစ်နှလုံးသွင်းတတ်ပါလေအဲ့ဒါလည်းမကဘူးပါရှိသေးဘူးလေလည်းပဲခန္ဓာကိုယ်ရဲ့မှာရှိပါတယ်နော်အဲဒီလေဟာဒီယူဘက်ခန္ဓာကိုယ်ပြေပုံပဲနီးအထောက်အကူပြုကြလေနော်မိမိတို့ဤဝန်ကောင်းတဲ့ဘိုက်သေးမှလေရှိပါနော်ဘိုက်သေးမှပါရှိတယ်လေရှိတယ်အဲဒီလေတွေဟာ ဒီခန္ဓာကိုယ်ရဲ့မှာရှိနေတာသူတို့ဘယ်လိုအထောက်အကူပြုလဲနေရဲ့သဘောကပါရှိတယ်တုံးကန်နိုင်သောသွမ်းအားပါပါရှိတယ်တုံးကန်နိုင်သောသွမ်းအားเนาะအဲ့တော့ဒေသစဉ်းစားတော့အဲ့ဒီအကြောင်းကဘာနဲ့ဆက်နေပြန်လို့ဆိုတော့မိမိတို့ကိုယ်တိုင်အခုကဘာမြေမျက်နှာပြင်ပေါ်မှာနေနေတဲ့အခါဒီကဘာကြီးပေါ်မှာဖုံးအုပ်ထားသောလေတူကြီးရှိတယ်ဆိုတာကိုသိရပါတယ်။ကဘာကိုဖုံးအုပ်ထားတဲ့ဘာရှိလဲ။လေတူကြီးရှိတယ်။အဲ့ဒီလေတူကြီးဟာပမာဏအားဖြင့်မြေပြင်ကအထက်ကိုတက်ရင်မိုင်900လောက်အထိလေတွေရှိတယ်နော်ဒီလေတွေကိုကဘာမြည်ဤဆွဲအားကဆွဲထားလို့လေတွေကကဘာပေါ်မှာရှိနေအဲ့ဒီလေတွေကိုကဘာကဆွဲထားခြင်းကြောင့်အဲ့ဒီလေတူကြီးတစ်ခုလုံးပြီးအဆွဲခံရတယ်အဆွဲခံရတဲ့လေတူကြီးကကဘာမြေမျက်နှာပြင်တစ်ခုလုံးကိုမလုပ်နေတာတော့ဖိထားတယ်လေတူကြီးကမလုပ်တာတော့ကဘာမြေမျက်နှာပြင်တစ်ခုလုံးကိုဖိထားတယ်နော်အဲ့ဒီဖိထားတဲ့လေတူကြီးရဲ့ဒုကဘယ်လောက်ထူလဲမိုင်900လောက်ထူတယ်အဲ့ဒါလောက်ထူတဲ့လေရဲ့ဖိအားဟာဘယ်လောက်ကြီးတယ်လဲလေတူကဒီတလမပါလေရှိတဲ့လေးတောင်ခွဲပေါ်မှာလေတုဣဖြစ်အားသူ14ပေါင်ရှိတယ်။ပိဋ္တာကျိန်နဲ့လေးပိဋ္တာရှိတယ်။ဘယ်လောက်ရှိနေတော့ပိဋ္တာကျိန်နဲ့လေးပိဋ္တာရှိတယ်။ဟုတ်ကဲ့။အဲတော့မိမိတို့ကိုယ်တိုင်ပလက်လာအိတ်နေတဲ့အခါဒီယံဘတ်ဒီဘိုက်ဒီအားလုံးကိုဘယ်သူကဖြစ်နေတာလဲ။လေတူအဖြစ်နဲ့တလက်မပတ်လေကိုလေးဘိတ်သာနှုံးနဲ့ဖိနေတဲ့ခန္ဓာကိုယ်ကြီးတစ်ခုလုံးကိုဖိထားတဲ့လေအားဟာအများကြီးဟုတ်ကဲ့အဲ့ဒီဖိအားကိုခံနိုင်အောင်အတွင်းထဲကရှိတဲ့လေကပြန်ပြီးတော့တုံးကန်တယ်ဟုတ်ကဲ့အပြင်ဘက်ကဖိအားကိုခံနိုင်အောင်အတွင်းလေကမလုပ်ရဘူးတုံးထားပြရဟုတ်ကဲ့လားအဲ့ဒီလိုတုံးကန်နိုင်တဲ့သွားအားဒီဘုရားသွားအားတော့လေဤသွားအားဟုတ်ကဲ့လားအဲ့ဒီလိုအတွင်းအားဖြင့်အပြင်အားနှစ်ခုပါလုပ်နေနော်ညံဟုတ်ကဲ့အတွင်းကရှိတဲ့တုံးအားဖြင့်အပြင်ကရှိတဲ့တုံးအားနှစ်ခုဖိအားနှစ်ခုပါလုပ်နေနော်ညံအားညာနေတဲ့အတွက်ကြောင့်မို့လို့မိမိတို့ဒီလေရုဖြစ်အားအကြောင်းကိုမစင်စားမိဘူး။ဘာဖြစ်လို့လဲ။ချိန်ကြီးနေလို့။ဟုတ်ကဲ့။အတွင်းကဖြစ်အားအတွင်းကတုံးကန်အားသာညော့သွားမယ်ဆိုရင်ခန္ဓာကိုယ်တစ်ခုလုံးပါဖြစ်မှာတော့။ပြားသွားမယ်။ဟုတ်ကဲ့။သို့တော့မပြားအောင်ဘုရားတွန်းပေးနေတာတော့။အတွင်းမှာရှိတော့လေကတုံးပြင်းနေတာဟုတ်ပါလားအဲ့ဒါဟာဘာရဲ့သဘောလို့လေဤသဘောနော်တုံးအားရှိတယ်အပြင်ဘက်ကလေကဖိအားရှိတယ်အတွင်းကလေကတုံးအားရှိတယ်ဒါဘုရားရဲ့သဘောဝါလေလေဤသဘောဝါအဲ့ဒီသဘောဝါများကဒီယူဘက်ခန္ဓာကိုထောက်ပံ့နေတယ်ကူညီနေတယ်ဒီလိုမကူညီမထောက်ပံ့ရင်ခန္ဓာကိုယ်ကမရှင်းနိုင်ဘူးဟုတ်ကဲ့အသက်မရှင်းနိုင်ဘူးဟုတ်ပါလားအဲ့ဒီတော့ဒီသဘောသဘာဝတွေကိုမိမိတို့ဉာဏ်ကရောက်အောင်စဉ်းစားဖို့သင်ခြင်းဖို့အခုဓာတ်ကြီးဘယ်နှပါရှိပြီတော့3ပါဟုတ်ကဲ့အဲ့ဒီဓာတ်ကြီး3ပါဆိုတာဟာအခဲရဲ့အရည်ရဲ့အငွေ့ရဲ့အဲ့ဒီဓာတ်3ပါအဲ့ဒီဓာတ်3ပါဟာတဲ့ဘယ်လိုသဘောရှိုံနော်အခဲပဲဖြစ်ဖြစ်အကြီးပဲဖြစ်ဖြစ်အငွေ့ပဲဖြစ်ဖြစ်နော် တဘာဝအားဖြင့်ဒရတ်ဆိုတဲ့ပစ္စည်းပါရှိတယ်ဒရတ်ဆိုတဲ့မေတ္တာပစ္စည်းနဲ့ဖွဲ့စည်းထားတာအခဲလည်းပဲဒရတ်နဲ့အကြီးကလည်းပဲဒရတ်နဲ့လေးကလည်းဒရတ်နဲ့ဟုတ်ကဲ့ဒရတ်ရှိတဲ့ပစ္စည်းတွေနော်မေတ္တာရှိတဲ့ပစ္စည်းတွေနော်အဲဒီမှာဒီချာချာဖြစ်ပြီးတော့စဉ်းစားရမယ်အချက်ကဟောဒီအပူဆိုတဲ့တဘာဝအပူဆိုတဲ့တဘာဝဒီသူ့ဤအနေအထားအပူတွင်ဒရတ်ရှိသလားမရှိဘူးအပူမှာဒရတ်ခေါ်တဲ့မေတ္တာမရှိဘူးဟုတ်ကဲ့လားအဲ့ဒီဒရတ်မရှိတဲ့အပူဟာနော်အများအားဖြင့်အခဲအညီအငွေ့၃ပါးမှာအခဲနဲ့လည်းတွဲ၍နေတယ်အညီနဲ့လည်းတွဲ၍နေတယ်အပူနဲ့လည်းပဲတွဲ၍နေရနော်အဲအငွေ့နဲ့လည်းတွဲ၍နေတယ်ဟုတ်ကဲ့အဲဒီဟာဘုသူရဲ့သဘောရောအပူရဲ့သဘောနော်အဲ့ဒီအပူဆိုသောသဘာဝနော်အဲ့ဒီအပူဆိုသောသဘာဝဒီအခဲအကြီးအငွေ၃ပါးလုံးကိုမှီ၍နေတာဒီပိုင်းသို့သောအဲ့ဒီ၃ပါးလုံးကိုမမှီဘဲနဲ့သူ့ဟာသူလည်းပဲနေတယ်ဘယ်လိုသဘောလို့နော်အခဲအကြီးအငွေမရှိတော့လည်းပဲအပူဟာသူ့ဖာသာသူလေနေနိုင်တယ်နော်အဲ့ဒီမှာအဲ့ဒီသဘောကိုပြောရင်တခါတဆင့်တဲ့ရမှာကအပူဆိုသောသဘာဝတရားနော်အဲ့ဒီအပူဆိုသောသဘာဝတရားဒီကဘာမြေပြင်ပေါ်မှာရှိတဲ့ပစ္စည်းပြိကိုပစ္စည်းအမျိုးမျိုးလောင်စားအမျိုးမျိုးကိုရှုပ်ရင်အပူကထွက်ပါတယ်ဒါသိတယ်နော်အခဲကိုရှုပ်ရှုပ်အရည်ဖြစ်တဲ့လောင်စာတီကိုရှုပ်ရှုပ်အငွေဖြစ်တဲ့ဓာတ်စီငွေကိုပဲရှုပ်ရှုပ်လောင်ကျွမ်းခြင်းတဘောကပါကိုထုတ်ပေါ်တော့အပူကိုထုတ်ပါလေနော်အဲ့ဒါဟာဒီကဘာမြေပြင်ပေါ်မှာတွေ့နေရတဲ့အပူလို့ဤတဘောနော်အဲ့ဒီမြေထူလာတာပါတယ်ဒီလားအများဆုံးပြီးနေတဲ့အပူကဘာတစ်ခုလုံးကိုပေးနေတဲ့အပူအဲ့ဒီအပူဟာဘယ်ကလာတာလဲနေကလာတာတစ်ခုလုံးကိုအများဆုံးပေးနေတဲ့အပူကဘယ်ကလာတာလဲနေကလာတာအဲ့ဒီသဘာဝနော်အဲ့ဒီနေကလာရဲ့ဆိုတဲ့အပူဒါကိုကိုယ်တိုင်နေပူစာမှနေရင်နေအောင်ကြီးနဲ့နေအပူရတာသိတယ်။အဲဒီနေကပြီးတော့အပူဓာတ်နေကပြီးတော့အပူဓာတ်ကဘာမြေပေါ်မှာနေတဲ့မိမိဒီအပူဓာတ်ကိုရတော့အပူဓာတ်ဤလာရပါတယ်နော်။နေရောက်ရှိခံယူတာကဘယ်လိုကဘာလုံးပြီးတော့မိမိဤကိုခန္ဓာအဲဒီမှာသူလူချာချာရေလုံးမဟုတ်ပါဘူးဒါသဘာဝမှာအဲ့ဒီနေကအဲ့ဒီနေကြီးကဒီကဘာတို့ရောက်အောင်လာရတဲ့ခရီးအပူစွမ်းအာမြာအပူတွေကဘယ်လိုပြောလဲအပူကိုဘယ်လိုပြောရအောင်စွမ်းအာအပူကပါလေစွမ်းအာအဲ့ဒီအပူစွမ်းအာအခုဖြစ်စကားနဲ့ပြောရင်energy စွမ်းအားဆိုပါတော့ energy အပူစွမ်းအားဆိုပါတော့ heat energy thermal energy အဲဒီအပူစွမ်းအားကြီးအများဆုံးနေမျက်နှာပြင်ကဒီကဘာကိုလာတာအဲဒီလာတဲ့ခရီးနော်အပူစွမ်းအားတို့နေမှကဘာတို့ရောက်အောင်လာရတဲ့ခရီးမိုင်ပေါင်းမိုင်ပေါင်း90နဲ့3000ရှိတယ် နေကနေပြီးတော့ကဘာမြေပြင်သို့ရောက်အောင်အပူတွေခကြီးဘယ်လောက်ဖြတ်သန်းလာရတော့93သန်းအဲ့93သန်းတော့ခကြီးကြီးကဘာခကြီးရောအာကာသဘယ်ခကြီးကိုဖြတ်လာတာတော့အာကာသ93သန်းတော့ခကြီးကအာကာသအဲ့အာကာသဆိုရက်ခကြီးကိုဖြတ်ပြီးတော့အပူဓာတ်တွေလာတာအဲ့တော့အပူဓာတ်တွေကအလွန်လျင်မြန်တော့နှုံနဲ့ရေးပြီးတော့လာတာ93သန်းတော့ခကြီးဒီနေရာမြေပြင်သို့ရောက်အောင်လာရတာအချိန်ဘယ်လောက်ကြာအချိန်ဘယ်လောက်ကြာလဲစက္ကန့်900နေကကဘာသို့ရောက်အောင်အပူဓာတ်များဘယ်လောက်ကြာအောင်လာရလဲစက္ကန့်900အဲ့ဒီလိုလာမှကဘာမြေကိုရောက်အဲ့ဒီအပူစွမ်းအားအပူစွမ်းအားအဲ့ဒီဟာ heat energy အဲ့ဒီ heat energy ဆိုတဲ့အပူစွမ်းအားလေးပဲကျွန်တော်တို့ရဲ့ယူဘက်ခန္ဓာမှာပါဝင်ပြီးတော့ဆောင်ရွက်နေဟုတ်ကဲ့ဓာတ်ကြီးလေးပါးနဲ့မှပါပါတယ်အပူစွမ်းအားလည်းပါတယ်အဲ့ဒီအပူစွမ်းအားကနေကပြီးတဲ့အပူစွမ်းအားကိုကျွန်တော်တို့တိုက်ရိုက်ခံယူတာနည်းနည်းလေးကျွန်တော်တို့ခန္ဓာကိုယ်ကထုတ်လုပ်တဲ့အပူစွမ်းအားကကျွန်တော်တို့အတွက်အများအပြားအထောက်အကူပြုကျွန်တော်တို့ရနေတဲ့အပူစွမ်းအားကဘယ်ကထုတ်လုပ်တာတော့ဒီခန္ဓာကိုယ်ကထုတ်လုပ်တာအဲ့ဒီစွမ်းအားရလို့အပူစွာအာရလို့ဒီယုတ်ခန္ဓာကရှင်းပန်းနေတယ်သွာလာလှုပ်ရှားနေအဲဒီသဘောတွေကိုဉာဏ်ကရောက်အောင်စဉ်းစားတတ်ဖို့ဒီပညာများကိုသင်ယူတာနော်အဲဒီတော့အခုဒီ energy လို့ခေါ်တယ်အနာဂျီလို့ခေါ်တယ်ညမာလို့ကစွမ်းအားလို့ခေါ်တယ်နော်အဲ့ဒီအနာဂျီခေါ်တဲ့တဘာဝစွမ်းအားများအပူစွမ်းအားသာလျင်အများအားဖြင့်သိတယ်ဘာဖြစ်လို့လဲခန္ဓာကိုယ်ကတရှိန်ချိန်ထွက်နေသောအပူစွမ်းအားများကိုမိမိတို့ကိုယ်တိုင်ခံစားရခြင်းကြောင့်မိမိတို့ဤခန္ဓာကိုယ်တွင်အပူစွာအာမြာရှိကြောင်းသိပါလေ။နော်။အဲ့ဒီသဘောအပြင်အဲ့ဒီသဘောအပြင်ဟောဒီစွာအာရအခုပြောတဲ့ဘာစွာအာရအပူစွာအာဟုတ်ပြီနော်အဲ့ဒီအပူစွမ်းအားခန္ဓာကိုယ်မှာရှိတာကိုကိုယ်တိုင်ခံစားရ၍အပူစွမ်းအားရှိမှသိပါလေ။နော်။ပြီးတော့အခြားအခြားစွမ်းအားတွေလည်းရှိသေးတယ်။ဟုတ်ကဲ့။ဘယ်လိုစွမ်းအားတွေတို့ကိုယ်ကိုယ်တိုင်ရေပုံမလိုက်တဲ့ဟုတ်ကဲ့လား။ရေပုံကြီးမလို့ရှိရင်မနိုင်တာဘာအားရှိလို့စွမ်းအားရှိလို့အဲ့ဒီလိုမနိုင်တာတင်နိုင်တာချနိုင်တာကိုကိုကိုသေးပြီးတော့လေကားပေါ်တက်လာတာတွေဟာဘာကြောင့်လို့စွမ်းအားရှိလို့အဲ့ဒီစွမ်းအားဟာဘာနဲ့တူတော့ဒီလူတွေလှုပ်ထားတဲ့ဒရင်းကြီးတွေကဒီစီကိုဘာလို့တော့မတင်မချလို့ကမလားအဲ့ဒီစွမ်းအားကိုဘာစွမ်းအားခေါ်လို့ဆက်စွမ်းအားဟုတ်ကဲ့အပြင်မကရှိတဲ့ဆက်တင်မှမှဆက်စွမ်းအားရှိတာမဟုတ်ဘူးဒီခန္ဓာကိုယ်မှာလည်းပါရှိဘူးဆက်စွမ်းအားရှိဟုတ်ကဲ့အဲ့ဒီဆက်စွမ်းအားရှိမှန်းကိုလည်းပဲသိရမယ်ခန္ဓာကိုယ်မှာပါတယ်အပူစွမ်းအားလည်းရှိတယ်ပြီးတော့ပါတယ်ဆက်စွမ်းအားလည်းရှိတယ် အိသက်သွန်အားကြောင့်သွားနိုင်လာနိုင်လုံနိုင်ရှာနိုင်ပစ္စည်းများကိုပေးနိုင်ပို့နိုင်ဟုတ်ပါလားအဲ့အဟာအဟုတ်တကယ်ရှိနေတော့သွန်အားနော်အဲ့တော့အဲ့ဒီသွန်အားအပူနဲ့အပူသွန်အားဆက်သွန်အားအဲ့ဒီအပူသွန်အားဆက်သွန်အားအပြင်းရှိသေးတယ်ဟုတ်ကဲ့အခုအဲ့ဒီသွန်အားအကြောင်းကတော့သိပါတော့ဘာဖြစ်လို့လဲဆိုတော့တိုင်းထွာနိုင်တဲ့ကရိယာများရှိလို့နော်အဲ့ဒီသွန်အားကဘာသွန်အားလို့ဆိုရင်ဘယက်ပစ်သွန်အားခန္ဓာကိုယ်မှာဘာသွန်အားရှိသေးရောဘယက်ပစ်သွန်အားဟုတ်ကဲ့လားအဲ့ဒီလျက်ပစ်သွန်အားဘယ်လိုရှိရောနော်ဒီခန္ဓာကိုယ်ထဲမှာရှိတဲ့နှလုံးလေးချက်မှန်မှန်ခုံနေတယ်မဟုတ်လားအဲ့ဒီနှလုံးလေးရက်မှန်မှန်ခုံနေအောင်ဘာသွန်းအားနဲ့ပေးထားတာအဓိကဘယက်စ်သွန်းအားနဲ့ပေးထားလို့မှန်မှန်ခုံနေရဟုတ်ကဲ့လားအဲ့ဒီဘယက်စ်သွန်းအားကြောင့်နှလုံးလေးမှန်မှန်ခုံနေရဟုတ်ဤမဟုတ်ဤကိုအခုခဲ့မှာပါတယ်နော်အီလက်ထရိုကာဒီယိုဂရက်ဖို့ရဲ့ ECG ဟုတ်ကဲ့အဲ့ဒါနဲ့နှလုံးခုန်နှုတ်ကိုတိုင်းလို့ရအဲ့ဒီနှလုံးခုန်နှုတ်ကိုတိုင်းလို့ရတဲ့သဘောဟာဘာလို့တိုင်းတာရောဖယက်ပစ်သွန်အားအလုံးလုံးပုံကိုတိုင်းတာဟုတ်ပြီလားအဲ့ဒီတော့မိမိဤရုပ်ခန္ဓာမှာသွန်အားအခုဘယ်နှမျိုးရောအပူသွန်အားဆက်သွန်အားလျက်သွန်းအားနော်အဲ့ဒီလိုသွန်းအားရှိတယ်နော်အဲ့ဒီနောက်တစ်မျိုးကလည်းပဲရှိတယ်သူ့ရဲ့အကြောင်းအရာကဓာတုပစ္စည်းတွေဒါတယ်ဓာတုသွန်းအားနော်ဓာတုပစ္စည်းတွေဓာတုသွန်းအားဘယ်လိုဓာတုသွန်းအားလို့ဆိုတော့ဒီစားလိုက်တဲ့အစာရင်တောက်လိုက်တဲ့လမေးကော်ဖီတွေဟုတ်ကဲ့လားသူတို့ဟာပါလေနော်ဓာတုပစ္စည်းတွေဟုတ်ကဲ့လားသူတို့ကထွက်လာတဲ့ဓာတုပစ္စည်းတွေအစာကထွက်လာတယ်ပါလေဓာတုပစ္စည်းတွေအဲ့ဒီဓာတုပစ္စည်းတွေရဲ့သွန်းအားဘာခေါ်လဲဓာတုသွန်းအား chemical energyheat energy, mechanical energy, electrical energy, chemical energy ဆိုတဲ့သွန်းအားတွေနော်အဲ့ဒီသွန်းအားတွေဒီယူဘက်ခန္ဓာမှာတကယ်ရှိနေတဲ့အပြင်သူတို့ရှိမှန်းကိုလည်းပဲမိမိတို့ဤဉာဏ်နှင့်ဆင်ခြင်နိုင်တယ်သိနိုင်တယ်ဟုတ်ပါလားအဲ့ဒီသွန်းအားတွေဟာအခဲအကြီးအငွေ့၃ပါးနှင့်ပူပေါင်း၍လုပ်ငန်းများကိုလှုပ်ဆောင်နေတယ်။ဟုတ်ကဲ့။ဒီအခဲအကြီးအငွေ့ဆိုတဲ့၃ပါးကိုဒီအပူဓာတ်နော်လျက်စစ်ဓာတ်နောက်ပြီးတော့ဒီစက်သွန်းအားဓာတုသွန်းအားကြီးကမလုပ်နေတာနော်။ပူပေါင်းဆောင်ရွက်နေတယ်။ဟုတ်ပါလား။အဲ့ဒီသဘောတွေအဟုတ်ရှိတကယ်ရှိအလုံးလုံးနေကြောင်းကိုဉာဏ်ကပါလို့ရတာနော်ထိုးသွင်းဆင်ခြင်၍ကြည်မှာသူတို့ရဲ့အကြောင်းကိုပိုင်းခြားတတ်ဝေဘန်တတ်တယ်ဟုတ်ကဲ့လားအဲ့ဒီပိုင်းခြားဝေဘန်တတ်တဲ့ပညာကိုပါခေါ်လို့ဓာတ်ကြီးလေးပါဤတဘာဝတရားများကိုပိုင်းခြားဝေဘာ၍ကြည်တော့ပညာဟုတ်ကဲ့အဲ့ဒါကိုပါခေါ်လို့ဓာတ်ကြီးလေးပါကိုဘယ်လိုခေါ်လို့သတုဓာတုပိုင်းခြားဝေဘာ၍ကြည်တော့ပညာကိုဝဝဋ္ဌာနာပညာဟုတ်ကဲ့သတုဓာတုဝဝဋ္ဌာနာပညာနော်အဲ့ဒါဟာကမ္မထံတရားဖြစ်နေလေပွားများရလို့ကမ္မထံလို့လည်းခေါ်တယ်ပညာလည်းဖြစ်တယ်ဒီပညာတွေသင်ပြီးမှဒီအကြောင်းအရာများကိုတတ်ကြွမှတတ်ကြည်လေးပါကို กรรมฐานอายุขึ้นเนี่ยอยู่รู้ยากรรมฐานเตียะก็ตัตติ4บาကိုชุหมัดปวามญาเมโยคีที่บาฤาကိုเชิงอาภิณตีทายะมาเนาะไอ้นี้4บาတော့อเคอีอังวยอปูรุตบาวะเตียะญาผิดจองကိုตีหามะไอ้นี้มาอเคอีตบาวะเตียะဟုတ်ကဲ့လားအယီဤသဘာဝတရားအငွေဤသဘာဝတရားအပူစရောစွန့်အင်တို့ဤသဘာဝတရားဒီသဘာဝတရားတွေကိုအခြေခံအားဖြင့်ပောက်ရောက်အောင်လိလာသမဒီခန္ဓာကိုယ်တွင်ပါဝင်နေသောဓာတ်ကြီး၄ပါးအကြောင်းကိုသိမယ်ဟုတ်ပါလားအဲ့ဒါကြောင့်မို့လို့ဒေသနာကสนิทจะกิโลเลลาไงเอาปริ่มไปบาเรอบาล่ะเออปฐมกุฏฐาตะฤดูเจนไล่เดพี่รอมากุฏฐาตะฤดูตะ4บาเนี่ยคว่จีบาเรอบาล่ะเอราหาบากูติอองเลลาเนี่ยรุยุคขันธาอภเวอสีอิยุคตยาอภเวอสีอิตบาวะอมังกูญญญิสิญญินดาอองလေလာသောပညာဟုတ်ကဲ့လားအဲ့ဒီပညာမျိုးကိုမသိဘူးယင်ဒီတရားတွေကိုပွားများဖို့မလွယ်ဘူးဟုတ်ကဲ့လားအခြေခံဖြစ်သောပညာများကိုသင်ယူမထားယင်ပွားများခြင်းနဲ့ယောဂီသည်တတုဓာတုဝဝဌာနကမ္မထံလို့ခေါ်တဲ့ဓာတ်ကြီး၄ပါးကိုရှုမှတ်ပွားများမယ်ဆိုတော်လေးပဲတိတိမိမိသဘောတဘာဝကိုသိအောင်မပွားများနိုင်ဘူးဒီအခြေခံပညာကိုသိမှအဟုတ်ဓမ္မတဘာဝကိုဓာတ်ကြီးလေးပါဤတဘာဝကိုရှုမှတ်ပွားများနိုင်မယ်ဟုတ်ပါလားအဲ့ဒီအချက်ကဘာလို့ပြောနေရတော့ရှုမှတ်ပွားများရခြင်းဒီအဓိကအလုပ်ဟုတ်ကဲ့လားရှုမှတ်ပွားများရမယ်အလုပ်ဒီပါအလုပ်တို့အဓိကအလုပ်ဟုတ်ကဲ့အဲ့ဒီအဓိကအလုပ်ဖြစ်တဲ့ရှုမှတ်ပွားများသောကမ္မထာအလုပ်ကိုလုပ်မဲ့ယောဂီသည်အခြေခံဖြစ်သောပညာများကိုကျူတင်၍စီဘူးထားရဒီလိုစီဘူးမထားဘဲနဲ့ဒီကမ္မထာမျိုးကိုမပွားများနိုင်ဘူးအချက်ကျကြပိုင်ပိုင်နိုင်နိုင်မပွားများနိုင်ဘူးဒါကြောင့်မလို့ပါလေအခုကျိုတင်ယူတင်ယူတယ်ဒီပညာတွေကိုမလုပ်ရမှာတော့မိမိကိုယ်တိုင်တက်ကြွအောင်ခက်တလေးလေးလိလာရမယ်ဒါကိုသိယုံနဲ့မပြီးဘူးဒီတဘာဝတွေအဟုတ်အလုံးလုံးနေတာအမှန်ပဲလားစကားအဖြင့်နားထောင်နေရတာပဲလားဆိုတာကိုဖွင့်ညာကြည့်တော့သိရဘဟုတုတ္တရှိုံနဲ့မကြည့်ဘူးအခုဘာတော့ပြင်တာလဲဘဟုတုတ္တတော့ပြီးတယ်ဒီဘဟုတုတ္တကိုရယုံနဲ့အိစ္ဆာကမကြည့်ဘူးဒုတိယအဆင့်ပါလေလို့ကိုယ်ပိုင်ဉာဏ်ကိုပုံ၍ဓမ္မတဘာဝများအဟုတ်လုံးနေတာကိုအလုတ်ကိုธรรมะตบาวะรู้อิอลุโกติอังนาเลอังทัตเตเลเลสินสายามิဟုတ်ကဲ့လားအဲ့တော့ပထမအခုကြာနာနေရတဲ့ဟာကပါတယ်လို့သုတမယပညာအခုကြာနာလို့ရတာကိုဘာခေါ်လဲသုတမယပညာအဲ့ဒီသုတမယပညာကြီးပြည့်ပြည့်စုံစုံထိုက်သိမ့်ဒီအားလျော်စွာအခြေခံဓမ္မတဘာဝကိုသိပြီးဆိုမှဒီအကြောင်းအရာဤဟုတ်ဤမဟုတ်ဤမှန်ဤမမှန်ဤထက်ခါထက်ခါစဉ်းစားရဟုတ်ကဲ့အဲ့ဒီလိုစဉ်းစားတဲ့ပညာကိုစိတ္တာမယပညာဘာခေါ်လဲစိတ္တာမယပညာဘာကိုအခြေခံတာတော့သုတမယပညာကိုအခြေခံ၍စိတ္တမယပညာကိုပွားများရမည်အထုရမည်အဲ့ဒီစိတ္တမယပညာနဲ့ထပ်တလဲလဲ စဉ်းစားကြည့်စဉ်းကျင်ကြည့်မှာအခုပြောနေတဲ့သဘာဝတွေဟာဟုတ်ပါလားတကယ်ပါလားလို့ကိုကိုယ်တိုင်သိပြီးတော့ကိုကိုယ်တိုင်ကျေနပ်မှာဘာဖြစ်မှာတော့ကိုကိုယ်တိုင်သိ၍ကိုကိုယ်တိုင်ကျေနပ်မှာမကျေနပ်သေးရင်ဒီတရားကိုပွားများလို့မရဘူးဟုတ်ကဲ့လားကမ္မထံဘာဝနာအဖြစ်နဲ့အာထုံနဲ့ယောဂီသည်စိတ်ဓာမယအဆင့်မှာကလေးကဒီဓာတ်ဒီတဘာဝတွေအကြောင်းကိုကြည်ညက်စွာသိယုံနေမှာကောမိမိစိတ်ထဲမှာဖြစ်မှာတော့ခြေခြေနတ်နတ်ရှင်မဟုတ်ကဲ့လားဘာကင်းမှာတော့တန်တရာကင်းမှာဟုတ်ကဲ့လားဘာကင်းမှာတော့တန်တရာတန်တရာကင်းမှာနှလုံးသွင်းနိုင်မယ်ပွားများနိုင်မယ်ဟုတ်ကဲ့လားအရေးကြီးဆုံးအချက်ကဒီတရားတွေကိုမလုပ်သေးကြတာတော့ပွားများသေးကြတာအာထုတ်သေးကြတာဟုတ်ကဲ့လားအဲ့ဒီပွားများအာထုတ်ဆိုတာဘာလို့လဲဘယ်သူအာထုတ်တာကိုယ်နဲ့စိတ်နဲ့နှစ်ခုရှိရာတွင်ဘယ်သူကိုလေ့ကျင့်ခံပေးနေတာတော့စိတ်ကိုလေ့ကျင့်ခံပေးတာအာထုတ်တယ်လို့ခေါ်တာဟုတ်ဘူးလားအာထုတ်တာဘယ်သူလေ့ကျင့်ခံပေးတာတော့စိတ်ကိုလေ့ကျင့်ခံပေးတာအဲ့ဒီလေ့ကျင့်ခန်းကိုလုပ်မဲ့စိတ်ကစိတ်ဤထားရနေရစိတ်ထားရမယ်နေရဟုတ်ကဲ့လားစိတ်ထားရမယ်နေရကိုဘာခေါ်တော့ကမ္မဌာနဟုတ်ကဲ့လားစိတ်ထားရမယ်နေရကိုဘာခေါ်လဲကမ္မဌာနအာထုံမဲ့အလုပ်ထားရမယ်စိတ်ဤနေရကိုဘာခေါ်လဲကမ္မဌာနအဲ့တော့အဲ့ဒီကမ္မဌာနဟာအခုပါတယ်လို့ကုဋ္ဌာသဆိုရဲ32ကုဋ္ဌာသသုံးမုတ်42ကုဋ္ဌာသကိုသင်ခြင်းပွားများအဲ့ဒီ42ကုဋ္ဌာသတွေကမှတစ်ခါပါလေတတိယဘာကိုသင်ခြင်းပွားများတတိယဘာကိုကျင့်납ပြီးဆိုတော့အဲ့ဒီ၄ဘာတွေကတစ်ခုတစ်ခုစီဖြစ်သောတဘာဝရင်းအခဲသဘောကိုနှလုံးသွင်းပြီးသင်ခြင်းရင်လည်းပဲပါတယ်လို့ပထဝီကမ္မထံဟုတ်ကဲ့လားအကြီးသဘောကိုရှုမှတ်ပွားများရင်အာဘောကမ္မထာလေအကြောင်းကိုရှုမှတ်ရင်ဘာဖြစ်လဲဝါယောကမ္မထာပြောပါတယ်အပူအကြောင်းကိုရှုမှတ်ခြင်းရင်သေသောကမ္မထာဟုတ်လားအဲဒီလိုသဘာဝတရားတွေဤအခြေခံကိုဉာဏ်နဲ့အခုလိုသိဉင်ထားလေ့လာထားပြီးရင်အဟုတ်တယ်ရဲ့အာထုတ်တဲ့အခါမှာအထုတ်ဖို့လွယ်ကူတယ်မိမိစရိုက်မိမိအလေးနဲ့ကြိုက်တဲ့ဓကမထံကိုရှုမှတ်လို့ရဟုတ်ပြီနော်အဲ့ဒီသဘောဒီကဘုသူကိုလေ့ကျင့်ပေးနေတာတော့စိတ်ကိုလေ့ကျင့်ပေးတာအဲ့ဒီစိတ်ကိုလေ့ကျင့်ပေးတာဘာကြောင့်လေ့ကျင့်ပေးနေရတာတော့စိတ်ဆိုတော့စိတ်ဟာတဲ့နော်ဒီလိုမှန်ကန်သောအခြေခံကြသည့်သဘာဝများကိုမသိဘူးမကြားဘူးယင်နော်ငယ်စဉ်ကလေးကမှတ်လာတွေးလာသိဉင်းလာတဲ့အတွေ့အကြုံတွေကပြောနေတဲ့အသိဟုတ်ကဲ့လားအဲ့ဒီထဲမှာဒီခန္ဓာကိုယ်ကြီးနဲ့ပတ်သက်လာရင်ဒီခန္ဓာကိုယ်ကြီးကိုစိတ်ကလည်းလုံးမြင်နေတာတော့ငါခန္ဓာကိုယ်ဟုတ်ကဲ့လားငါခန္ဓာကိုယ်ကြီးကိုငါကပိုင်နေနိုင်တယ်လို့စွဲမှတ်နေတာအဲ့ဒီအစွဲဟာသဘာဝမကြဘူးဒီအစွဲဟာမိမိငယ်စဉ်ကကလေးအဖြစ်နဲ့မှတ်လာတဲ့အမှတ်ကြီးရဲ့အစွဲသဘာဝကြတဲ့အကြောင်းအရာများအခုလိုသိယူမိမှဩသဘာဝတရားဆိုတာကိုသိအဲ့ဒါဘာသဘာဝလဲဓမ္မသဘာဝဘာဓမ္မသဘာဝလဲယုတ်ဓမ္မဤသဘာဝအဲ့ဒီလိုသိလာတဲ့အခါကျတော့ဒီဉာဏ်နေနဲ့သိဉင်ပြီးတော့ဒီစိတ်ကိုဒီရှိနေတဲ့ကမ္မထာအာယုံပေါ်မှာဆွေဆွေမြင်းမြင်းထားနိုင်အောင်ရည်ကျင့်ယူခြင်းအဖြစ် ငငယ်လေးကမှတ်ခဲ့တဲ့အမှတ်မှအစွဲမှများကိုပြုပြင်နိုင်တယ်ဟုတ်ကဲ့တဘာဝအမြင်တဘာဝအတိညာတိုးပွားလာအောင်ဒီလေးကျင့်ကံကကူညီနိုင်တယ်ဟုတ်ပါလားဒါကြောင့်မို့လို့ဒီလေးကျင့်ကံนี่လုပ်နိုင်အောင်ဒီပညာတွေကိုသင်ယူတာပါဟုတ်ပါလားအဲ့တော့အဲ့ဒီလိုဆက်ဆက်နေတဲ့သဘောမျိုးကိုမသိဘဲနဲ့ယောဂီတယောက်မိမိပွားများမယ်ဆိုတဲ့ကမ္မထံကိုပွားများနေတော့လေအခြေခံကိုမသိရင်လူရခကြီးကိုမရောက်နိုင်ဘူးဟုတ်ပါလားအခြေခံကိုစနစ်ကျကြသဘာဝတရားများကိုဟုတ်တယ်နားလေပြီးတော့ပွားများမှတရားဤအနှစ်သာရကိုရနိုင်မယ်ဟုတ်ပါလားအဲ့ဒါကြောင့်မို့လို့ကျွန်တော်တို့အခုဓာတ်တွေကိုသိလာတာပါဟုတ်ပါလားအဲ့တော့အခုရထားတဲ့ပါတယ်ဘုဟုတုတ္တာဟုတ်ပါလားအခုရထားတဲ့ပါတယ်ဘုဟုတုတ္တာလေဘာနဲ့ပတ်သက်လို့ကိုခန္ဓာနဲ့ပတ်သက်လို့အဲ့ဒီဘုဟုတုတ္တာတွေကိုအခုသိမ့်ပိုင်ပြီးတော့အမှန်တရားတွေဟုတ်ကလားမဟုတ်ဘူးလားလို့ကိုကိုယ်တိုင်းထပ်လေလေညံနဲ့စင်သာအဲ့ဒါကိုပါခေါ်တော့စင်သာမရပညာပွားများခြင်းအခုဘုဟုတုတ္တပညာပွားများအောင်သင်ယူတယ်သင်ယူပြီးတော့ပါလို့အမှာတော့စင်သာမရပညာပွားများပါပြီးတော့မှကျင့်နပ်ပြီးတန်တရားကင်းပြီဆိုရင်ပါလို့ပါတော့အဲကြိုးစားရမယ်အထုရအဓိကကပါလို့ခေါ်တော့စိတ်ကိုလက်ကျင်ကံပြီးတဲ့နေရာမှာအခြေကြကြမမှန်ကန်ကပြနိုင်အောင်ကျွန်တော်တို့လေ့လာတာပါဟုတ်ပါလားအဲ့တော့ဒီနည်းဒီပညာတွေဒီသုတ္တပညာတွေရပြီးတော့သင်္ဍမယပညာတက်လာနိုင်ပါစေသင်္ဍမယပညာမှတစ်ဆင့်ဘာဝနာမယပညာတွေပွားများနိုင်ပါစေကြားရှင်ပြီးတော့မြတ်သောမြင့်သောတရားမြတ်သောတရားများကိုပွားများအားထုတ်နိုင်တော့သူတော်ကောင်းများဖြစ်ကြပါစေဘုရားသာသနာသီရန်ထိတ်ချတုဘုရားသာသနာသီရန်ထိတ်ချတုဘုရားသာသနာသီရန်ထိတ်ချတုသာဓုသာဓုသာဓု